မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်အကြမ်းတဲကိုထင်ရှားပေါ်နေစေပြီးဖြည့်ရှင်းနိုင်မဲ့ဘယ်လိုနည်းလမ်းမျိုးမဆိုအသုံးဝင်မယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနအကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်။ဒါပေမဲ့နိုင်ငံတကာရာစုခုံရုံး ICC ကနေစုံစမ်းစစ်ဆေးမယ်ဆိုတာကမှန်ကန်တဲ့နည်းလမ်းဟုတ်မဟုတ်ဆိုတာကိုတော့မှတ်ချက်မပေးပါဘူး။ဒီအကြမ်းတဲကိုထင်ရှားပေါ်နေအောင်လုပ်ဖို့မြန်မာစုရကရည်ရွယ်လို့ဆောင်လာအောင်လုပ်ဖို့ကတော့အရေးကြီးတယ်လို့လည်းတောက်ကြနေကနိုင်ငံသားဌာနမှလုပ်တဲ့ရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ်။စတဲ့မှာပဲနောက်ထပ်အလားတူအကြက်တဲတစ်ခုကိုလည်းအခုလိုအလေးထားမှုမျိုးနဲ့ကင်တွယ်ဖို့မျှော်လင့်ချောင်းပြောပါတယ်။ဒီဥနိုင်ငံရှင်ချန်းဒေသမှာမိုးစလင်ဖြစ်ုံတက်တက်နဲ့ပဲအကြီးအကျယ်ဘေးဒုက္ခရောက်နေကြတဲ့မိုးစလင်လူထုရဲ့အခြေအနေကိုနှိုင်းရှင်ထောက်ပြပြီးပြောသွားတာပါ။ဒီလိုကိစ္စရတွေအားလုံးကိုအလေးကူပြုဖို့လိုတယ်လို့ပြောပါတယ်။အခုရှင်လင်းပြောဆိုတဲ့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကျယ်တာဝန်ရှိသူဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှုတွေလည်းဖြစ်ပြီးမိမိတို့ရဲ့စိုးရိမ်ချက်တွေကိုဒေါက်ဆန်းစုကြည်ကအသိမှတ်ပြုတဲ့အကြောင်းအဖြေတစ်ခုရဖို့အတွက်မြန်မာနိုင်ငံကလှုံ့ဆော်နေကြောင်းအထောက်အထားကပြနိုင်ငံသားဖြစ်မှုဒုက္ခသည်စခန်းတွေမှာနေထိုင်နေရတာ9နှစ်ကျော်ပြီဖြစ်တဲ့လူတွေရဲ့ဘေးဒုက္ခစတဲ့ကိစ္စရပ်တွေကိုဂိုင်းတွယ်ဖြေရှင်းဖို့ဘိုးဘီလှုပ်ဆောင်နိုင်တယ်ဆိုတာကိုမိမိတို့အားလုံးသဘောတူတယ်လို့ယူဆကြောင်းဒီကိစ္စရပ်တွေအားလုံးကိုဖြေရှင်းရမှာဖြစ်ပြီးညာရင်းချင်းပြည်လည်မဲ့အဖြေမျိုးတော့ရှိမှာမဟုတ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကပြောသွားပါတယ်နိုင်ငံကသုံးနှုန်းနဲ့လူရင်းများဆိုတာကိုမြန်မာဆွေရောက်ကလက်မခံပဲ ICC ရဲ့စုံစမ်းစစ်ဆေးမှုမှာလည်းအဖို့ဝင်နိုင်ငံမဟုတ်တာကြောင့်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့အခိုင်အမာပြောထားပါတယ်